အမေရိကန်ပြည်ထောင်စုရဲ့အရေးယူမှုစီးရင်ထဲမှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ်18ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC တို့ကိုဒီကနေ့ရက်စွဲနဲ့ထည့်သွင်းလိုက်ပါတယ် SAC ကောင်စီအဖွဲ့ဝင်တချို့နဲ့စစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုဝန်ကြီးတွေလူပုဂ္ဂိုလ်စီးရင်ထဲမှာပါဝင်ပြီးတော့အရေးယူတန်းခတ်ခံရတဲ့အဖွဲ့အစည်းစီးရင်ထဲနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုထည့်သွင်းထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေနိုင်ငံတဝန်းဖြစ်ပေါ်ခဲ့တာမှာစစ်တပ်ကအချမ်းဖက်ဖြိုခွဲနေပါတယ် AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့စီးရင်အရာဆိုရင်အချမ်းဖက်ပြစ်ခတ်မှုတွေကြောင့်တိတ်ဆုံးသူ100ကျော်ရှိနေပြီးဖမ်းဆီးခံထားရသူကလည်း4000ကျော်ရှိနေပါတယ်စစ်ကောင်စီဘက်ကတော့ AAPP ရဲ့တိတ်ဆုံးစင်းရေးဟာမမှန်ကန်မှုလို့ညင်းထားပါတယ်မြန်မာစစ်အာဏာပိုင်တွေဘက်ကအခုလိုပြစ်ခတ်နေနေတာတွေကိုချက်ချင်းရပ်ပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကတောင်းဆိုထားပါတယ်မြန်မာစစ်ကောင်စီရဲ့စစ်အာဏာသိမ်းမှုနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေနေမှုတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေအပါအဝင်အနောက်နိုင်ငံတွေကမြန်မာစစ်ကောင်စီကိုအရေးယူတန်ခတ်တာတွေလုပ်နေပါတယ်စစ်အာဏာသိမ်းကောင်စီခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူတန်ခတ်တာတွေရှိသလိုစစ်တပ်ကိုဝင်ငွေထောက်ပံ့မှုရှိစေမဲ့လုပ်ငန်းတွေကုမ္ပဏီတွေကိုအရေးယူထားတာတွေလည်းရှိနေပါတယ်အမေရိကန်ပြည်ထောင်စုဟာဒီအရေးယူမှုစီးရင်ပါလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်မှာဖြစ်သလိုသူတို့နဲ့ဆက်နွယ်ပတ်သက်မှုမှန်သမျှကိုလည်းရပ်ဆိုင်သွားမှာဖြစ်ပါတယ်ခင်ဗျာ